ဂျာကာလာမြို့သားညီညွတ်ရေးဆိုရာ NUG ရဲ့ထုတ်ပြန်တဲ့စီးရင်နေအရာပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာမြန်မာစစ်ကောင်စီတပ်ဖက်ကနေထွက်ပြေးလာတဲ့သူလက်နက်ချတဲ့သူက 2,000 လောက်ရှိတဲ့အကြောင်းနဲ့ဒီထက်လဲပိုနိုင်ကြောင်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြင်သစ်နိုင်ငံ France Max Parliament နဲ့တွေ့ဆုံမေးမြန်းခန်းမှာဖေဖော်ဝါရီလ28ရက်နေ့ကအတည်ပြုပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသခံပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကြမှာတိုက်ပွဲတွေကပိုပြီးတော့မှပြင်းထန်လာပြီးတော့စစ်ကောင်စီဘက်ကစစ်စခန်းတွေအများအပြားလက်လွတ်ဆုံးရှုံးနေရတယ်လို့တပ်ဖွဲ့ဝင်တွေအများအပြားလည်းထွက်ပြေးနေတဲ့အတွက်စစ်တပ်ရဲ့ထိန်းချုပ်မှုကြာဆင်းလာနေပြီဆိုတာကိုဒေါ်စင်မအောင်ကပြောဆိုသွားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG လက်အောက်ခံတပ်တွေဟာနည်းမြေ60ရာခိုင်နှုန်းဒါမှမဟုတ်80ရာခိုင်နှုန်းနှိပါထိန်းချုပ်လာနိုင်ပြီတော့လာမဲ့လာပိုင်းနေအတွင်းမှာတော့စစ်ကောင်စီကိုပို့ပြီးတော့မှဖိအားပေးနိုင်မယ်လို့မျှော်လင့်နေကြောင်းလဲပြောပါတယ်စစ်ကောင်စီကိုဆန့်ကျင်ပြီးတော့ဒီမိုကရေစီရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုမြန်မာပြည်သူတွေရဲ့ကိုယ်စားလှယ်တွေဖြစ်တဲ့တရားဝင်အသိမှတ်ပြုဖို့လည်းသူကတောင်းဆိုပါတယ်မြန်မာစစ်တပ်ဘက်ကတော့လက်နက်ချတဲ့စရင်ထွက်ပြေးတဲ့စရင်နဲ့ပတ်သက်လို့တရားဝင်စစ်ကောင်စီဘက်ကကြေညာတာမရှိသလိုကိန်းကနန်းတွေပတ်သက်တဲ့ကင်းကနန်းနေနဲ့ပတ်သက်လို့လည်းတိကျအတည်ပြုချက်ထွက်မလာသေးပါဘူးမြန်မာစစ်တပ်ဟာဆယ်စုနှစ်ပေါင်းများစွာအတွင်းအရင်ကနေမကြုံဘူးတဲ့အနေအထားအရေးနှိမ်လာတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်ရှင်